Welcome to the Voice of America in Burmese.
သတိမင်္ဂလာပြာပြာနဲ့ကြီးစုံနဲ့မနက်ခင်းပြကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနံပါတ်3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
။ကျွန်တော်ကြောင်းလင်းပါမတ်ဤတန့်ဆင်တဲ့သူနိုင်ငံတကာထိတ်တန့်ရောက်တဲ့တွေကိုကြီးညာသွားဖို့ရှိပါတယ်။အမေရိကန်ဆိုရရန်နေရာတချို့ရက်ဆိုင်နေတာအချိန်တစ်ပတ်ကြာလာခဲ့ပေမဲ့လည်းသမရနဲ့ဒီမိုကရက်လွတ်တော်မတ်တွေကြာပြည်လည်မှုတွေအခုချိန်ထိမရသေးပါဘူး။နောက်တစ်ခါလက်နက်ကန်ပဋိပက္ခတွေပြပွားနေတဲ့နိုင်ငံတွေအတွင်းမှာရှိနေတဲ့ကလေးငယ်တွေဒီနှစ်အတွင်းပို့ပြီးတော့ဒုက္ခတွေကြုံရတယ်လို့ UNICEF ဖွဲ့ကပြောဆိုလိုက်တဲ့အကြောင်း။လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်နိုင်ငံကရွေးကောက်ပွဲတွေမတိုင်ခင်အတိုက်ခံတွေအကြီးအကျယ်ဖမ်းဆီးခံနေရပြီးတော့ပြည်ပြည်လည်လည်ဖြစ်အောင်လုပ်ကင်ကြဖို့ကုလသမဂ္ဂအတွင်းမှချုပ်ကနေပြီးတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းနဲ့တခြားထူးခြားတာတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကမ္ဘာရဲ့ပဋိပက္ခတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေရဲ့ဒဏ်ကိုကလေးငယ်တွေအရေးအတွက်ခံစားရတဲ့အရေးအတွက်ဟာ2018ခုနှစ်အတွင်းမှာသိသိသာသာတိုးလာတယ်လို့ UNICEF ကပြောပါတယ်
။ Today hundreds of millions of children and young people are living in countries and areas torn apart by conflict.
ဒီကြောင့်ကိုသတင်းလေးပြီးမှတင်ဆက်သွားဖို့ရှိပါတယ်။တခါစစ်တပ်ရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတချို့ကမဟုတ်မှန်သတင်းတွေထုတ်ပြန်နေမယ်ဆိုရင်ဥပဒေနဲ့ညီဆောင်ရွက်သွားမယ်ကြောင်းတမတော်ကသတိပေးလိုက်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အဆိုတော်လာရှိုသိအောင်ခေါ်ဂျင်မီဂျက်ကွန်လွန်သွားပြီဖြစ်ပါတယ်ဒီအကြောင်းလေးကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းလေးကိုကိုကျော်အောင်နဲ့မတ်ဤတန့်စင်တို့ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ပြင်နေကြတယ်ဆိုပေမဲ့အမေရိကန်စစ်ဘက်အရာရှိတွေအနေနဲ့စီးရီးယားမှာအခြေအနေတွေအပြောင်းလဲမရှိအောင်တတိထားနေကြပါတယ်စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမန်ဘစ်ဆိုတဲ့မြို့ကိုစီးရီးယားစစ်တပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့နေတုန်းကကြေညာခဲ့တာဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်တပ်ဖွဲ့တွေဘက်ကညင်ပယ်ခဲ့ပါတယ်အဲ့ဒီမန်ဘစ်မြို့ဟာတင်းမာမှုတွေရှိနေတဲ့စီးရီးယားကခတ်ပြည်သူစစ်တွေနဲ့တူရကီတပ်ဖွဲ့တွေအကြားမှာခတ်တို့ရဲ့မြစ်တရက်ခံချက်ကြောင့်အမေရိကန်ဘက်ကအကူအညီပေးနေတဲ့ဒေသလည်းဖြစ်ပါတယ်စီးရီးယားဆိုကတပ်ရဲ့ကြီးညာချက်ထဲမှာတော့အရေးကြီးတဲ့နေရာတွေကိုဆိုရတပ်ဖွဲ့တွေကသိမ်းယူထားပြီးတော့အဲ့ဒီနေရာတွေကစီးရီးယားပြည်သူတွေနဲ့အဲ့ဒီမှာရှိနေတဲ့လူတွေရဲ့လုံခြုံရေးတွေအတွက်အမှတ်ခံချက်အပြည့်အဝရှိစေမယ်လို့ဆိုပါတယ်ဒါပေမဲ့လည်း IS သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေဘက်က Twitter လူမှုကွန်ရက်ကနေတစင်တုတ်ပြန်တာကတော့စီးရီးယားဆိုရတပ်ကပြောသလိုအခြေအနေတွေကိုသူတို့မမြင်ရဘူးဒီလိုပြောဆိုချက်ကလည်းမမှန်ကန်ဘူးလို့ဆိုပါတယ်မန်ဘစ်မြို့ကပြည်သူတွေရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုကျွန်တော်တို့အလုံးကလေးလေးဆဆရှိကြောင်းလဲအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကပြောပါတယ်မန်ဘစ်မြို့အပြင်မှာခြေဆိုင်နေတဲ့ဒါဇင်နဲ့ခြေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာလည်းနေရာပြောင်းရွှေ့မှုတွေမရှိဘူးလို့အမေရိကန်ကာကွယ်ရေးအရှိတူက VOA ကိုပြောပါတယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့လုံခြုံမှုရှိဖို့နဲ့စီးရီးယားကနေစနစ်တကျပြန်ထွက်ခွာဖို့ကိုပဲအယုံဆိုင်ထားတယ်လို့ဆိုပါတယ်
မက္ကဆီကိုနဲ့အမေရိကန်ကြားတတိုင်းဆောက်ဖို့အသုံးစိတ်ကိုလွတ်တော်ကသာမပေးဘူးဆိုရင်မက္ကဆီကိုနဲ့အမေရိကန်နယ်စပ်တစ်ချောင်းလုံးကိုပိတ်ပစ်ပြီးတော့ဟွန်ဒူရက်စ်၊ဂွာတီမာလာနဲ့အယ်ဆယ်ဗာဒေါနိုင်ငံတွေအတွက်အမေရိကန်ကပေးနေတဲ့အကူအညီထောက်ပံ့ခြေတွေကိုဖျက်တောက်ပစ်လိုက်မယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာ Twitter လုံမှုကွန်ရက်ကနေတဆစ်ပြီးတော့ခြိမ်းခြောက်လိုက်ပြန်ပါတယ်အမေရိကန်ကိုအခက်တွေးစေနေတဲ့အတိတ်ပဲမရှိတဲ့လူမှုကြီးကြေးဆိုင်ရာဥပဒေတွေကိုပြင်ဆင်ဖို့ဒေါနယ်ထရမ့်က Twitter မှာရေးသားတောင်းဆိုခဲ့တာပါ။နေစစ်တတိုင်းစောက်ဖို့အသုံးစိတ်ဒေါ်လာ5ဘီလီယံကိုထရမ့်ကတောင်းဆိုထားပြီးတော့ဒီမိုကရက်အမတ်တွေကဒါကိုစန့်ကျင်နေတဲ့အတွက်အမေရိကန်အစိုးရအသုံးစိတ်ကိုအတီးပြုတ်ဖို့သဘောမတူနိုင်ဖြစ်နေတာကြောင့်အစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းပိတ်ထားရတာအခုဆိုရင်9ရက်မြောက်နေ့ရှိသွားတဲ့အချိန်မှာထရမ့်ကအခုလိုပြောဆိုလိုက်တာပါ။ထရမ့်ချင်းချောက်တလို့ဒါမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပြရမယ်ဆိုရင်တော့နှစ်နိုင်ငံကြားမှာတစ်နှစ်ကို 1.68 ဘီလီယံဒေါ်လာပို့ကူးတန်းရောင်းဝယ်နေမှုတွေလည်းထိခိုက်သွားမယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်ကနယ်စပ်ကာကွယ်ရေးနဲ့အကောက်ခွန်ဌာနမှာအဖမ်းဆီးခံထားရတော့တည်ဆုံသွားခဲ့တဲ့ဂွာတီမာလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးရောဂါခံစားခဲ့ရတယ်လို့စစ်ဆေးတွေ့ရှိချက်မှာဖော်ပြထားပါတယ်။တေဆုံးသူဟာအသက်8နှစ်အရွယ် ယောက်ျားလေးတူဖြစ်ပြီးတော့သူ့ရဲ့အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုဆစ်ဆဲတဲ့အခါမှာတုတ်ခွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုစေဝါဆစ်ဆဲရုံးကမြေတုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တုတ်ခွေးကြောင့်ကလင်းငယ်သေဆုံးခဲ့ရတယ်ဆိုတာကိုဆစ်ဆဲတွေ့ရှိခဲ့ပြီးတော့ရှစ်ဆက်ဆစ်ဆဲမှုတွေလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်သေဆုံးသွားခဲ့တဲ့ကွာတီမာလာကရှစ်နှစ်အရွယ်ယောက်ျားလေးဟာဖိလစ်ပီဂေါမက်စ်အလွန်ဇိုဆိုသူဖြစ်ပြီးတော့ဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့မှာသူကွယ်လွန်ခဲ့တာပါဒီဇင်ဘာလ10ရက်နေ့တုန်းကလည်းအဲ့ဒီနေဆက်ကာကွယ်ရေးအကောက်ခွန်ဌာနမှာပဲဖမ်းဆီးခံရတော့အသက်9နှစ်အရွယ်ကလေးမလေးတူတည်ဆုံခဲ့ရပါသေးတယ်သူကလည်းဂေါတီမာလာနိုင်ငံကနေလာခဲ့တဲ့သူပါပဲသူတို့နှစ်ဦးလုံးဟာအမေရိကန်ပြည်ထောင်စုမှာအလုပ်ရှာဖို့ထွက်လာတဲ့သူတို့ရဲ့ဖခင်နဲ့အတူလိုက်လာခဲ့ကြတဲ့သူတွေပါကလေးမလေးတည်ဆုံးရတဲ့အကြောင်းရင်းကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့နှစ်ဦးတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်တရားရေးကော်မတီမှလာမယ့်နေဆန်းကြရင်ကြားနာစစ်ဆေးမှုလုပ်ဖို့ဒီအထက်လွှတ်တော်အမတ်ဒိုင်းယန်ဖိုင်းစတိုင်းကတောင်းဆိုထားပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာမီးလောင်မှုကြောင့်ထောင်နေချီရဲ့မဲပေးဆက်တွေပျက်စီးခဲ့ရတာအပါအဝင်တခြားပြဿနာတွေဆက်တိုက်ဖြစ်နေတာကြောင့်ခဏခဏနောက်ဆုတ်ထားရတဲ့ရွေးကောက်ပွဲတွေကိုလာမယ့်တင်းဝင်နေ့မှာတော့ကျင်းပမယ်ဆိုတဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုကွန်ဂိုသမ္မတဂျိုးဆက်ကာဘီလာကကာကွယ်ပြောဆိုလိုက်ပါတယ်။စီစဉ်ထားတဲ့အတိုင်းဒီဇင်ဘာလ30ရက်နေ့မှာမဲမပေးနိုင်စရာအကြောင်းမရှိဘူးလို့ကွန်ဂိုသမ္မတက VOA Swahili ဌာနနဲ့စာသားပြည်နောင်ပိုင်းတို့ကတည်တံ့တွေးဆောင်ဆွေးနွေးခဲ့မှာပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲအတွက်လုံခြုံရေးအပြည့်အစုံချထားနိုင်ပြီဖြစ်ပြီးတော့ရွေးကောက်ပွဲကောင်ရှင်ကလည်းမဲတွေလက်ခံဖို့အသင့်ဖြစ်နေအကြောင်းသမ္မတကပြောပါတယ်။ကွန်ဂိုနိုင်ငံကင်ရှာစာမြို့တော်ကဂိုဒေါင်တစ်ခုမီးလောင်ရာကနေမဲပေးတဲ့ဆက်တွေနဲ့တခြားရွေးကောက်ပွဲအတွက်လိုအပ်တဲ့ဆက်တွေပျက်စီးသွားခဲ့တာကြောင့်ဒီဇင်ဘာလ23ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုနောက်တစ်ပတ်ကိုရွှေ့ဆိုင်းခဲ့ရပါတယ်။အခုချိန်မှာအစိုးရကရွေးကောက်ပွဲကျင်းပဖို့လိုအပ်တဲ့ပစ္စည်းတွေအစုံအလင်ပြင်ရပြီလို့သမ္မတကာဘီလာက VOA ကိုပြောပါတယ်။ပြည်ကလာပိုင်းတွေကမဲပေးဆက်တွေကလက်နဲ့ထိတွေ့ပြီးတော့တယောက်ပြီးတယောက်မဲပေးရတာကြောင့်ရောဂါကူးနိုင်တဲ့အတွက်ပြည်ကလာတွေတုန်းကအီဘိုလာရောဂါပြန့်ပွားမှုကြောင့်လူ300ကျော်သေဆုံးရတဲ့အရှေ့ပိုင်းတိုင်းနှစ်ခုအတွင်းမှာရွေးကောက်ပွဲကိုမတ်လတည်နောက်ဆုတ်ဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုတော့သမ္မတကဆန့်ကျင်ထားပါတယ်
New American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ New American တန်မြန်မာဘိုင်းကစနေမနက်ခင်းနိုင်ငံတကာသတင်းတွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါလေ။ကမ္ဘာနိုင်ငံတော်တော်များများကလည်းနဲ့ကင်ပြိပခါတွေအတွင်းရက်ဆက်ကြမ်းကြုတ်တဲ့ဒဏ်တွေကိုခံရတဲ့ကလေးငယ်အရေအတွက်ဟာအခု2018ခုနှစ်အတွင်းမှာတိတိသာသာတိုးတက်လာတိုးလာခဲ့တယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရဲ့မွေဖွဲ့ကပြောပါတယ်။အဲ့ထက်မှမြန်မာနိုင်ငံကကလေးငယ်တွေလည်းပါတယ်လို့ဒီတော့ကထုတ်ပြန်တဲ့ UNICEF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အကြမ်းဖက်ရက်ဆက်မှုတွေကိုကျူးလွန်ခဲ့တဲ့သူတွေဟာလည်းအေးအေးယူမခံရတော့ဖြစ်နေတာမို့အချိန်တရပိုဆိုးလာတဲ့ကလေးငယ်တွေကိုကူညီကာကွယ်ဖို့အခုတက်ပို့ပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်း UNICEF အကြီးအကဲတူကပြောပါတယ်။လက်နက်ကန်ပြိပခါတွေဖြစ်ပွားနေတဲ့တိုင်းပြည်တွေမှာရှိနေတဲ့ကလေးငယ်တွေဟာလူသားတိုင်းဖြစ်အုံပြုခံရတာ၊တိုက်ခိုက်ရေးမှာသုံးဖို့ဆူဆောင်းခံရတာ၊အတင်းအဓမ္မပေးစားခံရတာ၊မရင်းကျင့်ခံရတာ၊ဖမ်းဆီးခံရတာတွေဟာလှုပ်ထုံးလုံးပြီးတွေလို့ဖြစ်လာနေပြီးတော့ဒီပြည်ပြက်တွေဟာဒီမြန်မာနိုင်ငံအပါအဝင်ယီမင်ကွန်ဂိုနိုင်ဂျီးရီးယားနဲ့တောင်ဆူဒန်နိုင်ငံတွေမှာတိတိတသာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရွေးညာတွေရဲ့လူခွင့်ချုပ်ဖောက်ခံရတဲ့ဒတင်းတွေဟာလည်းကုလသမဂ္ဂကိုတောက်လျှောက်ဆက်ပြီးတော့ဝင်လာနေပြီးတော့အဲ့ထဲမှာရွေးညာတွေအတွက်ဒီအခွင့်အရေးဆုံးရှုံးမှုတွေရှိနေတာတွေလွတ်လွတ်လပ်လပ်တော့လာလှုပ်ရှားခွင့်မရှိတာတွေလည်းပါတဲ့တို့ကြောင့်မလို့ဒီအခွင့်အရေးတွေကိုပြန်ရဖို့ UNICEF အဖွဲ့ကတောင်းဆိုထားပါတယ်။2018ခုနှစ်အတွင်း UNICEF အဖွဲ့ကကြိုးပမ်းမှုကြောင့်ထောင်နဲ့ချီတဲ့ရိုညာဒုက္ခတွေကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကိစ္စတွေတိုးတက်လာအောင်လည်းကူညီခဲ့တယ်လို့ဆိုပါတယ်
။အခုလာမယ့်တရင်းငွေနေ့မှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုတွေကင်းစင်ပြီးတော့ဆက်ဖက်မှုရှိတဲ့ငင်းချင်းပြီးတော့အားလုံးပါဝင်နိုင်တဲ့မှန်ကန်ဖြောင့်မတ်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလာတဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကကြားသာပေးနေမှာပြောဆိုလိုက်ပါတယ်။သတင်းပတ်ပေါင်းများစွာနိုင်ငံတော်အကြမ်းဖက်မှုတွေနဲ့ဖမ်းဆီးမှုတွေကြုံပြီးနောက်ပိုင်းတောက်ကြနေမှာတော့မဲဆစ်စီဝင်းကလည်းပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာဦးဆောင်နဲ့အဝါမီလိဂ်ပါတီကတတိယမြောက်သက်တမ်းထက်ရောက်ညွှန်လင်းနေကြတာပါ။ အဓိကတိုက်ခံပါတီဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုဦးဆောင်တဲ့ရှေ့ခါစီနိုင်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခလီဒါဇီယာကတော့အကျဉ်းချက်ချစားမှုဆွဆွဲခြင်းနဲ့ထောင်ချခံရတာဖြစ်ပါတယ်သူကလို့ထောင်ချခံရတာကနိုင်ငံရေးပြောကမကင်းဘူးဆိုပြီးတော့ဝန်ကြီးချုပ်ဟောင်းဇီယာကဝေဖန်ထားတာပါပြီးခဲ့တဲ့2014ရွေးကောက်ပွဲရလဒ်ကို BNP ပါတီကဆန့်ကျင်ခဲ့ရပါဒီပါတီနှစ်ရက်ရဲ့မဲဆယ်စည်းရုံးမှုတွေအတွင်းတည်ဆုံးတရားရမှုတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့လာစားပိုင်းကလေးကခုချိန်ထိအတိုက်ခံခေါင်းဆောင်9000ကျော်အဖမ်းခံရပြီလို့ BNP ပါတီကပြောဆိုထားတာပါအ
ာဖရိကကနေပြီးတော့ဥရောပမှာရွှေ့ပြောင်းနေတိုင်ဖို့ဒီလီဗျာကမ်းလွန်ပင်လယ်ပြင်ကနေထွက်ခွာလာတဲ့အာဖရိကန်အယောက်330ကိုတင်ဆောင်လာတဲ့တမော်ဒစီစပိန်နိုင်ငံတောင်ပိုင်းကအယ်ကရက်စ်စစ်ကမ်းမျိုးကိုမနေ့ကဆက်ကပ်ခဲ့ပါတယ်သူတို့ကိုမော်တာနဲ့အီတလီနိုင်ငံတွေကလက်မခံခဲ့တာကြောင့်စပိန်နိုင်ငံကိုထွက်လာခဲ့တာပါဒီတင်မောကိုမောင်းနေလာတာကလူသားချင်းစာနာမှုဆိုင်ရာ NGO ဖွဲ့စည်းတစ်ခုကဖြစ်ပြီးတော့ပြီးခဲ့တဲ့ပတ်တွင်းမြေတဲ့ပင်တွေထဲမှာနစ်မြုပ်နေတဲ့လေ3စီးမှာပါတဲ့လူတွေကိုဆယ်ယူပြီးတော့သူတို့ကခုလိုခေါ်ခဲ့တာဖြစ်ပါတယ
်အီတလီနိုင်ငံကရိုမျိုးတော်အပြင်ဘက်ကဂီဇာပိရမစ်တွေနားကိုလာတဲ့ဘတ်စကာတစီဘုံဖောက်ခံရတဲ့အတွက်အလဲဘက်ခီးလာတဲ့ဗီယက်နမ်နိုင်ငံသား2ယောက်နဲ့အီဂျစ်အဲလန်ညွန်တယောက်တောက်ကြနေမှာတည်ဆုံသွားခဲ့ရပါတယ
်ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်အောင်လင်းနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်မှာအခုတော့နိုင်ငံကသတင်းလွှာတစ်ပုဒ်ကိုတင်ပြကြင်ပါတယ်ကမ္ဘာနိုင်ငံအတော်များများကပြည်ပခါတွေအတွင်ရက်ဆက်ကြမ်းကြုတ်မှုတွေကိုဒီဒဏ်ကိုခံရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်းမှာတိတိတသာတိုးလာတယ်လို့ UNICEF လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောကြားလိုက်ပါတယ်ရက်ဆက်မှုဒဏ်တွေကိုခံရသူတွေထဲမှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါဝင်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းဆက်ပြီးပြောပြမှာပ
ါမကြာခင်ရပိုင်းတွင်းမှာပဲကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းပြည်ပကတွေကြားမှာဒုက္ခခံစားနေကြရတဲ့ကလေးငယ်တွေကိုကဘာကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဆန္ဒလကာလအတွင်းလက်နက်ကန်ပြည်ပကတွေဖြစ်ပွားတဲ့ကမ္ဘာတစ်ပတ်ငါဒေသတွေမှာအကြမ်းဖက်မှုတွေအကြားကလေးငယ်တွေနေထိုင်ခဲ့ရတဲ့အခြေအနေတွေဟာဆိုးဆိုးဝါးဝါးဆက်ပြီးတော့ကြုံတွေ့ခဲ့ရတယ်လို့ UNICEF ဖွဲ့ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကပြောပါတယ်။အကြမ်းဖက်ရစမှုတွေကိုကျွလွန်ခဲ့တဲ့သူတွေဟာလည်းအေးအယူမခံရတဲ့လောက်ဖြစ်နေတာမို့အခြေအနေတွေဟာပိုပြီးတော့ဆိုးလာခဲ့တယ်။ကလေးငယ်တွေကိုကူညီဖို့အခုတည်းပိုပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်။လက်နက်ကန်ပြည်ပကတွေဖြစ်ပွားနေတဲ့အတိုင်းပြည်တွေမှာရှိနေကြတဲ့ကလေးငယ်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတာ၊တက်ခဲရေးမှာသုံးဖို့စုဆောင်းခံရတာ၊အတင်းအဓမ္မပေးစားခံရတာ၊မရင်းကျင့်ခံရတာ၊အဖမ်းခံရတာတွေဟာလုံထုံးလုံနည်းတွေအဖြစ်ရှိလာနေပြီးဒီဖြစ်ပျက်တွေကဆီးရီးယား၊ယီမင်၊ကွန်ဂို၊နိုင်ဂျီးရီးယား၊တောင်ဆူဒန်နဲ့မြန်မာစတဲ့နိုင်ငံတွေမှာသူတိတာတာရှိခဲ့တယ်လို့UNICEF ဖွဲ့ကပြောပါတယ်နှစ်တကူကာလမှာဒုက္ခရောက်နေတဲ့ကလေးငယ်တွေကိုမမေ့ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henry Tafo ကဗီဒီယိုသတင်းစကားပါပါတယ
် As people prepare to celebrate the coming of a new year I hope we also remember those who are not so lucky
ဒါမေ့ညစ်တကူကြိုးစားဖို့လူတွေပြင်ဆင်နေကြကြမှာကံမကောင်းအကြောင်းမထကြလူတွေကိုလည်းသိရကြလိမ့်မယ်လို့အစ်မမျှော်လင့်ပါတယ်ဒီကနေ့ကမ္ဘာတစ်ပတ်မှာတန်းနဲ့ချီရှိတဲ့ကလေးနဲ့လူငယ်တွေဟာပြိပခါဖြစ်ပွားရာနိုင်ငံတွေမှာနေထိုင်နေကြရပါတယ်။ Syria, Yemen, တောင်ဆူဒန်လေအာဖရိက၊ Nigeria, Iraq, Afghanistan, မြန်မာနဲ့ Congo တို့အပြင်တခြားနိုင်ငံအများပြားတွေမှာဖြစ်ကြပါတယ်
။ကမ္ဘာမှာဖြစ်ပွားနေတဲ့ပြိပခါတွေကပို့ပြီးတော့ပြင်းထန်လာနေတာမို့ကလေးငယ်တွေရင်ဆိုင်နေရတဲ့အခြေအနေတွေဟာလည်းပို့ပြီးတော့ဆိုးဝါးလာနေတယ်လို့ Henry Tafo ကပြောပါတယ
် Conflicts are more frequent.More violent and longer lasting, and children pay the highest price. Their lives are.
ဒီကနေ့ပြည်ပခါတွေပိုဖြစ်ပွားနေပါတယ်။ပိုရက်စက်ကြမ်းကြုတ်လာတယ်။ပိုကြာရှည်လာတယ်။ကလေးတွေဟာဒီဒုက္ခကိုအများဆုံးပေးဆပ်ကြရတာဖြစ်ပါတယ်။သူတို့တွေရဲ့ဘဝဟာအိမ်နဲ့ဆိုးပါပဲ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့သတင်းတွေကိုကုလသမဂ္ဂကဆက်ပြီးတော့လက်ခံရရှိနေတော့မယ်ဖြစ်တဲ့အကြောင်းအဲ့ဒီသတင်းတွေထဲမှာအသက်ခံရတာကြောက်ဆုံးသွားတာနဲ့အဖမ်းခံရတာတွေလည်းပါဝင်ပြီးရိုဟင်ညာတွေလွတ်လပ်စွာလှုပ်ရှားတော်လာခွင့်မရှိတာကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေလည်းမရရှိပဲဖြစ်နေတယ်လို့ UNICEF ဖွဲ့ရဲ့မနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအခွင့်အရေးတွေကိုရိုဟင်ညာကလေးငယ်တွေမရရင်လူ့အဖွဲ့အစည်းကိုထောက်ကူပေးဖို့လိုအပ်တဲ့အရေးချင်းတွေသူတို့မှမရှိပဲဖြစ်နေလိမ့်မယ်လို့လည်းဆိုပါတယ် 2018 ခုနှစ်အတွင်း UNICEF အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်တိုက်ခိုက်ဖို့စူးစောင်းခံခဲ့ရတဲ့ကလေး833ဦးအော်တိုဝါလာတုန်းကပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့အကြောင်းတောင်ဆူဒန်မှာမိဘတွေနဲ့ကွဲကွာနေတဲ့ကလေး6000မိသားစုတွေနဲ့ပြန်လည်ဆုံစည်းနိုင်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်ကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကြမ်းမာတိုးတက်မှုတွေရှိလာအောင်လဲကူညီပေးခဲ့ကြောင်းနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံခဲ့ကြရတဲ့အီရတ်နိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းတိုးတက်မှုတွေရှိလာအောင်ကူညီနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလာမယ့်နှစ်တင်မှာကလေးတွေအပေါ်ကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကတိုက်တွန်းပါတယ်။ကလေးတွေကိုကြမ်းဖက်မှုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့နဲ့ကလေးတွေရှိနေကြတဲ့စာတင်ကျောင်းတွေဆေးရုံတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ကြဖို့ကလေးငယ်တွေကိုကာကွယ်ရေးကမ္ဘာနိုင်ငံတွေကဝိုင်းပြီးတော့ကြိုးပမ်းကြဖို့ကိုလည်း UNICEF အဖွဲ့ကတိုက်တွန်းထားပါတယ်
။ကိုကျော်လင်းတင်ပြခဲ့တာပါ။အခုတော့တက်မတော်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာစစ်တပ်ကလေးလကျော်ကြာအပြစ်အခက်ရပ်ဆဲထားတယ်လို့ကြေညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေဆက်လက်ထုတ်ပြန်နေမယ်ဆိုရင်ဥပဒေအနေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းတက်မတော်ကတတိပေးလိုက်ပါတယ်။ဆက်သွယ်ဆောင်သနာတဲ့မတ်ဆူမုံကအကြောင်းစုံကိုပြောပြမှာပါ။
စစ်စင်ရေးဒေတာတချို့မှာစည်ရဲလှူရှားမှုတွေရက်ဆိုင်ထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်အလက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါမမှန်ကန်တဲ့အချက်အလက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တယ်ဆိုတော့သတင်းဌာနခုနှစ်ခုရဲ့လောက်ရက်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှုဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်အခုကတိုင်သာတော့မဟုတ်ဘူးနော်တိုင်သာအထင်တော့မဟုတ်ဘူးသူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လိုက်ရပြီးမှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်တဲ့အကြောင်းရင်းနောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကငင်းငင်းဖြစ်စဉ်ကိုစာရီးဆက်ရောက်နေနိုင်တယ်ဆိုတာရယ်နောက်ဆိုတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်အနေနဲ့တိုက်တွန်းပြီးပါဆိုတဲ့သဘောမျိုးပေါ့အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီတရင်ချက်လက်ကိုစီးကြမှန်ကောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာတိုက်တွန်းခိုင်းတဲ့အစားမျိုးပေါ့ဟိုတိုင်နေဆိုတဲ့အဆင့်တော့မဟုတ်ဘူးဟိုတိုင်နေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းဆောင်လဲဆိုတဲ့အဲ့ဒီအချက်မျိုး
ဒီသတင်းပတ်အစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတက်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတက်မတော်ရဲ့ကြေညာချက်ကဆွတ်ဆွတ်ထားတာပါတက်မတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချိန်မှာအထင်အမြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစီးစစ်အတူပြုတာတွေမလုပ်ဘဲဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါ။သတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်ဖို့ BOA ကစူးစမ်းရမှာလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။ဒီအတွက်လည်းတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝိုင်းရင်သတင်းသမားတူဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ်
။ဒီစက်ဒီတူရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတီးတွေ့နိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့အတီးတွေ့နိုင်တဲ့နီးလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်။အခွင့်အရေးတွေနီးလမ်းတွေမပေးထားဘဲနဲ့စီစစ်အတီးမပြုဘူးလို့ပြောလို့တော့မရဘူးကြ။အဲတခုမီဒီယာဘက်ကလည်းတခုရှိတာလေ။ဟိုအစီစစ်အတီးတွေ့နိုင်တဲ့နီးလမ်းတွေကိုတက်တဲ့ပြေစူးစမ်းဖို့တော့လိုတာပေါ့နော်။ကျိုးပန်းပြီးတာမှမရမှကျွန်တော်တို့ဒီတကယ်ကိုတွေ့ဟိုတဲ့ချက်ပြင်းပြီးဆိုတော့ဘာလို့ဆိုတော့တို့မီဒီယာမှာလည်းတစ်ဖက်တောင်နားထောင်ပြီးလုံးသွင်းရမယ်ဆိုတာတို့ထုတ်ပြရမယ်ဆိုတာတို့ active မှာရှိပြီးသားဆိုတော့တခြားနဲ့ကြားရင်ကျွန်တော်တို့ကဟိုတခြားနဲ့ကြားတဲ့ဆာမှာဟိုတစ်ဖက်ကလည်းအပြည့်မပြုတ်နိုင်ဘူးဆိုတဲ့ဆာမှာရေးတဲ့ဆာမှာလည်းကျွန်တော်တို့တတိထားပြီးတော့လည်းရေးဖို့လိုတာပေါ့နော်တခြားနဲ့ကြားတာဖြစ်တဲ့အတွက်ရေးတဲ့ခါလည်းမှလည်းတင်းတင်းကျပ်ကျပ်ရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့လိုပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်မတော်ကပြောတယ်ဟလာဟိုစီစစ်ပြီးမလုပ်ဘူးဆိုလို့ရှိလို့ရေးယူမယ်ဆိုတာကဒီလိုလေးပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုတော့ဒီကတော့တဘာလေးထုတ်ပြန်ပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတက်ခွင့်ရတဲ့အခါမှာကျွန်တော်ဆင်တယ်ဒီကိစ္စကိုရှေ့တန်းပြင်ပြီးတော့ထိတိုင်းရဲ့ အခြေရပါလိမ့်မယ်လို့ထင်ပါတယ်ဗျ
။မကြသေးခင်ကအသစ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန့်ရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူဝင်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုတွေအတွင်းမှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်။
မဆုမွန်စုံစမ်းမေးမြန်းတင်ပြခဲ့တာပါတမရုံရဲ့ဆိုင်တဲ့သတင်းကနေနေဆက်ကုံသွေးရေးအခြေအနေကိုလည်းတင်ပြကြပါမယ်တရုတ်မြန်မာနေဆက်ကုံသွေးရေးမှာတရုတ်ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်စေးရေးတင်းကျပ်တာတွေအဲ့ဒီကနေမူဆယ်တရ5မိုင်ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တာစတဲ့ဖြစ်ရတူကြောင့်ကုံသွေးတွေနှင်းနာဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်ဒီလိုအခြေအနေတွေနဲ့မကြုံရစေဖို့အတွက်တရုတ်မြန်မာနေဆက်ကုံသွေးရေးအဆင်ပြေချောမွေ့စေအောင်နိုင်ငံတော်အဆင့်ကဆွေးနွေးအဖြေရှာဖို့နေဆက်ကုံတွေတွေကနေလှူလာတိုက်တွန်းနေကြပါတယ်ဒီအကြောင်းမင်းမြန်းစုံစမ်းထားတဲ့ VOA သတင်းတော့ကိုစောထက်ကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတဲကိုဝင်ထွက်သွားလာတဲ့သူတွေကိုတရုတ်နိုင်ငံရဲ့လုံခြုံရေးကိုအကြောင်းပြပြီးတင်းတင်းကြပ်ကြပ်စစ်ဆေးရရေးကြောင်းအခက်အခဲတွေကြုံတွေ့ရတဲ့နောက်မှာတပ်မ17လောက်ကတရင်122ကမူဆယ်105မိုင်ကျင်းစန်းကျော့ကုံသွေးကြီးကိတ်ကိုဒီဇင်ဘာ28ရက်မှာလုံအောင်ပိတ်ပစ်လိုက်တာကြောင့်ငရှင်ဖရဲသခွားနဲ့တတိတင်တဲ့ကားတွေထောင်ထဲချပိတ်ဆို့သွားပြီးဆုံးရှုံးပျက်စီးမှုတွေကြုံခဲ့ရတာပါဒီကိတ်ကနေဝင်ထွက်သွားလာတဲ့မြန်မာနိုင်ငံသားတွေကိုလက်ပွေယူတာလူတိုင်းစိတ်စစ်စေးရည်ကိုပိုပြီးကြက်မှတ်သွားမယ်လို့တရုတ်နိုင်ငံရွှေလီမြို့ပြည်ပရေးရာဌာနကမြန်မာနေဆက်ကုံတွေရေးကုံတွေအသင်းကိုဒီသမား20ရက်နေ့မှာစပိတ်ဖို့အကြောင်းကြားခဲ့ရလဲဖြစ်ပါတယ်မြန်မာကုံတွေကကုန်စည်ရေးကိုတရုတ်ပြည်ထဲလိုက်ပို့ရတာဖြစ်လို့စစ်စေးရေးကိတ်မှာအချိန်ကြံ့ညာမှုတွေရှိရတဲ့အတွက်အဆင်မပြေဖြစ်ရတာပါတရုတ်ဘက်ကကြံ့ညာမှုတွေဖန်တီးရကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကုံတွေကမြင်ပါတယ်။မူဆယ်နေဆက်ကုံတွေကြီးမှာကုံတွေကြီးဆိုင်ရာမညီမျှမှုတွေကိုဖြေလျှော့သိမ့်တယ်လို့မူဆယ်နန်းခမ်းနေဆက်ကုံတွေကြီးကုံတွေများအသင်းနားရက်ကဦးထေဦးကပြောပါတယ်
။ထက်စီစဉ်ရပိတ်တာပဲဖြစ်မယ်ဒီကုံတွေမှုဆိုင်ရာတော့မဟုတ်ဘူးလေ။ဟိုနှစ်ဖက်စလုံးကတာလူညီများအခွင့်အရေးရမှာပဲအဆင်ပြေမှာပေါ့။တာလူညီများအခွင့်အရေးမရဘဲနဲ့တပတ်ဆောင်သူတို့ဘက်ကတော့ဒီဘက်ကလာလာလွယ်တယ်။ဘာဒီလာလာလွယ်တာပေါ့ဗျာကုံကြီးစီတွေ။ကျွန်တော်တို့ဘက်ကတော့လူဝင်သားအစခက်ခဲတွေမျိုးစုံရှိတာပေါ့လေမတတ်တင်တာမျိုးလုံးစကန်ဖတ်တာတို့နော်လက်တွေလက်ပွေဆယ်ချောင်းလုံးစကန်ဖတ်တာတို့အဲ့ဒါတွေအစလူဝင်မှုဘယ်လိုခေါ်မလဲတော်စီဆက်ဆက်နဲ့မတတ်လက်တင်တာဆိုတော့လူတရားရဲ့အချက်လက်တွေလေဒီကြတော့စီပွားရေးဟိုဘက်ဆုံးသမှုဆိုင်ရာဟိုမင်းကြီးမြမှုပေါ့မင်းကြီးမြမှုပေါ့အဲ့မျိုးအဲ့ဒါအဓိကဖြစ်တာပေါ့လေမင်းကြီးမြလားဖြစ်
တရုတ်မြန်မာကုံသွေးကြီးမှာတာသူညီမျှမရှိရာကုံစီစည်းစိမ်မှုမချုံမွေ့ရာတွေကိုတုံ့ပြန်တဲ့အနေနဲ့ကျင်းစန်းကျော့ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တဲ့အပေါ်မှာရရှိအတွက်ရားလက်တစ်ခုထွက်လာနိုင်တယ်လို့ကုံသွေးတွေကခံမှန်းပြီးကြိုဆိုတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်အစိုးရချင်းညှိနှိုင်းဆွေးနွေးပြီးအဖြေရှာသိမ့်ပြီလို့မူဆယ်တတိဝလံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးဆိုင်ခင်မောင်ကပြောပါတယ်
။ခုအနေထားကြတော့ဒီကောင်ကကုံစီစည်းစိမ်ကျော့ဂိတ်ဆိုတာကျွန်တော်မြန်မာဆက်ရတရားဝင်ဒီမှာမပြည့်သေးဘူး MOU ထိုးထားတာလည်းမဟုတ်တော့ဟိုကျင်းစန်းကျော့ဂိတ်ဆိုတာလည်းဒီလိုတရားဝင်မဟုတ်သေးတော့တရုတ်ဖက်ကပြုတယ်ညညနေရတော့ဘောနော်အဲ့ဒီဟာတရုတ်ဖက်ကဟိုကုန်တယ်လေအာဓမရေဘောမှာဆက်ဆံနေတာဆက်ပြီးတော့ဇူဝါသွားတာအောက်ပိုင်းကျနေတယ်လေအဲ့ဒီတုံးတဲ့မျိုးအနေနဲ့ပြောရမယ်လို့လောလောဆယ်ကြည့်ကြည့်ပြီးရောက်ပြီးကုန်တယ်လေရနေနေရတော့ဒါဟိုပေးလိုက်တာကိုတော့လက်ခံပါရလက်ခံပြီးမှလည်းဒါဆိုးဆိုးရွားရွားအကျိုးဆက်တွေကတော့ရင်းနှီးကြီးတော့လက်ခံရတာပါလေမ
မူဆယ်နန်းခမ်းကုံတဲ့အသိတောင်ရှိသူတွေကဝမ်တိန်မြို့တော်ဝန်နဲ့တွားရောက်တွေ့ဆုံခဲ့ပြီးညှိနှိုင်းခဲ့တဲ့အတွက်ဒီဇင်ဘာ28ရက်မှာတော့တတိကားတွေကကျူကုတ်ပန်ဆိုင်လမ်းကလှည့်ပြီးဝမ်တိန်ဂိတ်ကတဆင်တရုတ်ဘက်ကိုတဖြည်းဖြည်းသွားနေပြီလို့ကုံတဲ့တွေကပြောပါရယ်အဲ့ဒီဂိတ်မှာလည်းတရုတ်ဘက်ကစစ်ဆေးရဲ့အခါမှာကြံ့ကြံ့မှုတွေရှိနေသေးပဲလို့ကုံတဲ့တွေကပြောပါရယ်
ဗီယိုသတင်းတော့ကိုစော်တဲ့ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါဗီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုတော်ရရှင်နေနားဆင်နေရတာပဲဖြစ်ပါတယ်ခင်ဗျာမကြခင်မှာ2018ခုနှစ်ကုန်ဆုံးနှုန်းမှာဖြစ်ပါတယ်ဒီလို2018မကုန်ဆုံးခင်မှာမြန်မာနိုင်ငံရဲ့အထင်ကရပုဂ္ဂိုလ်တချို့အခုတလောမှာကွဲလွန်သွားတာရှိပါတယ်မြန်မာစတူဒီယိုလောကရဲ့ခေတ်ဦးပိုင်းမှာနာမည်ကျော်ကြားခဲ့တဲ့အဆိုတော်လာရှိုးသိမ့်အောင်ခေါ်ဂျင်မီချက်ဟာသူလက်ရှိနေထိုင်တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီဇင်ဘာလ28ရက်တောက်ကြနေ့နေ့လယ်ပိုင်းကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီလာရှိုးသိမ့်အောင်ရဲ့ဒီဂီတာနဲ့သူ့ကိုကြုံတွေ့ခဲ့ရသူတွေရဲ့အမှတ်တရစကားတွေကိုစူးစီးတင်ပြခြင်းပါလေ။
ချစ်သူလေးတွေပြန်လေကလေးသူဆွေဒီလိုပါပဲချစ်တဲ့မင်းအချင်းငယ်ကြောဆူရောအာမင်ဒါဗီမဲ့သားတယောက်မှအမီ
ဒီသတင်းကတော့မြန်မာနိုင်ငံသားတွေရဲ့စိတ်နှလုံးကိုဖန်ဆားနိုင်ခဲ့တဲ့နိုင်ငံကျော်အဆိုတော်လာရှိုးသိမ့်အောင်ရဲ့အမေတစ်ခုသားတစ်ခုဆိုတဲ့သတင်းမှဖြစ်ပါတယ်။အဆိုတော်လာရှိုးသိမ့်အောင်တယောက်နှလုံးရောဂါနဲ့ကွယ်လွန်သွားတဲ့အကြောင်းသူ့နဲ့တမျိုးတည်းနေထိုင်သူလည်းဖြစ်အပျော်တမ်းဖြော်ပြရေးအိမ်ပါတီပွဲတွေမှာဆုံတွေ့နေကြဖြစ်တဲ့ Texas ပြည်နယ် Houston မြို့ကဦးခင်မောင်ညွန့်ကအမှတ်တရစကားတွေပြောလာပါတယ်
။နှလုံးရောဂါနဲ့ပြည်တယ်လို့ပြောတယ်။အသက်က83နှစ်အဲနောက်ဆုံးဆုံးလိုက်တာတော့တငယ်ချင်းတယောက်ရဲ့အိမ်မှာပါတီပွဲလုပ်တဲ့အခါကျတော့ဆုံးကြတယ်ဆုံးပြီးတော့တချင်းနေပါကာရာအိုကီဆူကြတာပေါ့ဗျာအဲသူတချင်းနေထဲမှာဆိုရင်တော့အဲဟိုလဲသူမလေးချစ်သူဆိုတဲ့ဟာမျိုးပေါ့30နဲ့ငူချင်းနေဆိုအဲ့လိုတချင်းမျိုးကြီးကြတော့တော်တော်လေးကြိုက်ပါတယ်အမေတစ်ခုသားတစ်ခုကတော့နာမည်ကြီးပေါ့လေဟိုကျွန်တော်တို့လည်းကြိုက်ခဲ့တာပဲဟိုကိုမိဘနဲ့ခွဲနေရတဲ့ခါကျတော့အဲ့တချင်းပူတော့တတိယစီတယ်။သူအဲ့လိုအတန်ဟိုသူသိတယ်။လူတယောက်ရဲ့အတန်နားထောင်လိုက်တာနဲ့သူကဘယ်တချင်းမျိုးနဲ့မှကြိုက်တယ်ဆိုတာသူကအဲ့လိုဒီလူရဲ့အတန်ကတော်တော်ကောင်းနေပြ။သူကဒီလုံးတစ်ခုကိုကြားလိုက်တာနဲ့ဘယ်ကီးနဲ့ဆိုတော့သူကကီးဝင်အောင်ချက်ချင်းဆိုလို့ရတယ်။အဲအားနေအဲဂီတာလေးတီးလိုက်ဆိုလိုက်နေဆိုတော့ဒါန်စင်းနေဟိုဟာပေါ့ကီးနေဘူးသူကချက်ချင်းချက်ချင်းလို့ရတယ
်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့တိုင်းသည့်ပြည်သည့်အဆိုတော်ဖြစ်သူဒေါ်မမအေးကတော့လာရှိုးသိမ့်အောင်ဟာဒီတကိုယူသူသူတူဖြစ်တယ်လို့ဆိုရင်သူ့အကြောင်းတွေကိုပြန်ပြောင်းပြောပြပါတယ
်သူလာရှိုးသိမ့်အောင်လို့ဆိုရတယ်ဂျင်မီလိုပဲခေါ်တာများပါတယ်ဂျင်မီကျက်လို့လည်းလွှဲရတာတည်ပါတယ်ဘယ်လိုခေါ်မလဲသူ့ရဲ့တချင်းလို့ဆိုပြီးတော့တီးရတယ်ဗါလဲမုံမုံမိမိလို့ပါလို့ရှိရတယ်အဲ့တချင်းတွေကိုမသိဘူးဘာလို့မဆိုပေးတဲ့ခါတော့မတွေ့ဘူးသေးဘူးသူရဲ့လို့ဆိုတာပဲကြားဘူးတာပဲရှိတယ်ဟိုအများကြီးပါပဲသူဆိုတာတွေကတော့ဒါပေမဲ့အဲ့ဆမှာတော့ကိုကဟိုဘာလဲဆန်တယ်တကယ်လဲဟိုအမေတယောက်ကိုလွန်းနေဆိုတဲ့အတန်လေးနဲ့သူဆိုရဟာအမေတစ်ခုသားတစ်ခုကတော့ကိုအကျိုက်ဆုံးတချင်းဖြစ်နေတယ်ဒီဘက်ကိုကိုတို့ရောက်လာတဲ့ခါကျတော့လေအနေနေတဲ့ဒီဖုန်းကြီးမှလည်းသူတို့ကဟို community ပွဲဆိုတော့လာပြီးကူကြဘူးပါတယ်ဒါပေမဲ့ပွဲတစ်ခုလုပ်လို့ရှိလို့ရှင်လဲလာမလားလာမလားနဲ့တထိတ်ထိတ်ဆောင်ရတဲ့ကိစ္စလည်းသူကလုပ်တတ်တယ်။ဒါပေမဲ့တကယ်လို့ရောက်လာပြီဆိုလို့ရှင်လဲမိုက်ခရိုဖုန်းကိုလုံးဝကိုမလွတ်ဖက်နဲ့ကိုရှိသမျှပွဲမှာသူအကုန်လုံးလို့ဆူနေတဲ့အာဝါပါဝါလည်းရှိတယ်။တကယ်လဲဆူတတ်တယ်တကယ်လဲဆူပြပါပါတယ်။အဲ့လိုစိတ်မျိုးတော့ရှိပါတယ်။ဘယ်လိုခေါမလဲဟိုဂီတာကတော့တော်တော်ယူဆတာပါပဲ။သူကရင်ရေးတဲ့ပြင်ဆင်အများကြီးရှိပါတယ်။ဒီမှာကြမှာလည်းသူရေးရည်ရှိတယ်။သူကလည်းလူချင်းအောင်လည်းနေတတ်ပါလေ။နောက်ပြီးတော့ဟိုပွဲလည်းထိနေတဲ့ဟိုအမှုတင်ရရှင်မျိုးပါ။နှုတ်ဆက်ခြင်းနဲ့လို့နှုတ်ဆက်ရမှာပဲ။เออบลูเวฟที่มาเนาะลูเล่เวทิชินเกมาตั้วยามาเวตัวดูเบบาก็เวทิชินเนี่ยดูว่าพุทธบาสาสรเอาก็อย่ามวยยောက်ပါซิลูสุตองมาบ่กวย
สรอีลาชูตึ้งอောင်เยนามเจี้ตะชินนี่เล่มาอเมตะคุตานตะคุนุ่มมะสะเนี่ยงูจินเดปั้นบียนมาลีมุ้มๆเมเมสะกาวอ่ําตุงญะตุงญะโกซ่าราดิฮานามเจี้เกบาเดลาชูตึ้งอောင်ฮาอานาชินอุณีวินเยญมะโซเชียลิสต์ลั้นเซนปาร์ตี้เล่แท้1992คุเนนาวปายต้อคู่เกบูบีနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုရောက်ရှိအခြေချသူဖြစ်ပါတယ်မြန်မာနိုင်ငံကထွက်ခွာလာပြီးနှစ်ပေါင်း40ကျော်အကြာ2013ခုနှစ်မှာမြန်မာနိုင်ငံကိုပြန်ပြီးတကူတော်ဂီတဖျော်ဖြေပွဲလုပ်ခဲ့ပါတယ်အဆိုတော်လာရှုသိအောင်ကို1946ခုနှစ်မှာမွေးဖွားခဲ့ပြီးအသက်83နှစ်အရွယ်မှာကွယ်လွန်သွားတာပါကွယ်လွန်ချိန်မှာစပိန်ရွယ်ဝအမေရိကန်နိုင်ငံသူဇနီးနဲ့တမီးတယောက်သားတယောက်ကြံရိတ်ခဲ့ပါတယ်ခင်ဗျာအဆိုတော်လာရှိုးသိမ့်အောင်ကောင်းရသူကတိလာပါစေကြောင်းလဲစုမုံကောင်တောင်းလိုက်ရပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE American တန်ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 48နဲ့ line လ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဘာမှမလုပ်ရသေးခင်စိုးရိမ်စိတ်ကြီးများပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကြိုင်နေပြီးအောင်မရှိလို့ပြပိုအခုကြီးလေးရောက်ပြီ
သိပ္ပံနဲ့နီးပညာကဏ္ဍမှာနောက်ပိုင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြက်ဒေါ်လလတန်နဲ့မအီတန်စင်တို့ကတင်ပြมาဖြစ်ပါတယ
်မဟုတ်ဆို Old Wounds Fresh Denial in Myanmar မြန်မာနိုင်ငံမှာဒဏ်ရာဟောင်းတွေရှိစေဖြစ်ပြီးအဖြစ်တွေကိုဝန်ခံမှုညှင်းဆုံနေစေဖြစ်တဲ့ဆိုတဲ့ကောင်းကြီးနဲ့ David Steinbeck ရဲ့ East Asia Forum မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ကုန်လွန်ခဲ့တဲ့2018ရဲ့မြန်မာနိုင်ငံပုံရိပ်ဟာ2019ကတုံ့လောက်ဖွေရာဖြစ်ရများနဲ့အတူရှုမြင်ခြင်းခံခဲ့ရတာဖြစ်ပြီးရိုဟင်ဂျာ9သိန်းကျော်ဒီဒုက္ခဟာခေတ်ရဲ့အာရှသမိုင်းမှာကြေကွဲပေါ်ရာအကြီးမားဆုံးသောတစ်ဖက်နိုင်ငံကိုထွက်ပြေးခလုံးတဲ့ဖြစ်ရလို့ဆိုပြီးဒီအခြေအနေအတွက်တာဝန်ယူဖို့မြန်မာနိုင်ငံကညှင်းဆူနေတယ်လို့အစချီရေးသားထားပါတယ်လူဟင်းကြဒုက္ခတွေတွေအခုလိုအစုလိုက်ပြုံလိုက်ထွက်ပြေးရခြင်းဟာပြည်တွင်းမှာဘာသာရေးလူမျိုးရေးအစွန်းရောက်ဝါဒတိုးလာခြင်းကြောင့်ဖြစ်ပြီးဒါကြောင့်ပဋိပက္ခအပြေးရှာနိုင်ရေးဟာမအောင်မြင်တာတွေ့ရတယ်လို့ထောက်ပြထားပါတယ်လူဟင်းကြအစွန်းရောက်တစုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တာဟာမှန်ကန်တယ်လို့ယူဆတဲ့မြမတမတော်ကလူဟင်းကြတွေနေထိုင်ရာနေစပ်စမြို့တွေကိုနေနေရှင်းလင်းရေးတွေလုပ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့အရသာဆိုးရဟာတပ်မတော်ရဲ့ညွန်ကြီးမှုကိုစိုးရင်ပြီးအာဏာပြန်သိမ်းနိုင်တဲ့အခြေအနေဆိုက်မှာကြောင့်နိုင်ငံတကာရဲ့စိုးရင်မကင်းဖြစ်မှုတွေကိုအဓိပ္ပာယ်မဲ့တဲ့ဖြစ်ရှင်းချက်တွေနဲ့ဆက်လက်တုံ့ပြန်စေရှိတယ်လို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံခဲ့ကြတဲ့ရူဟင်ဂျာတွေကို2019မှာပြန်စတင်လက်ခံမယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူညီမှုရခဲ့ပြီးမဲ့လို့လေလက်တွေမှာတော့အကောင့်ထဲပေါ်ဖို့မလွယ်ကူခဲ့ပါဘူးရဝင်းကြအများစုကလည်းပညာရေးကျန်းမာရေးအလုတ်ကိုင်းနဲ့ပြည်တွင်းသွလာမှုတွေမှာချုပ်ချယ်ခံရတာကြောင့်ဌာနေပြန်ကြဖို့ကိုဝင်လေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂကဒီဖြစ်ရကိုလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့ပြောပေမဲ့ရဝင်းကြတွေဌာနေပြန်မလာရင်မြမအစုအာဏာနဲ့ဝင်းတာမဲ့ဖြစ်ရကတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအတိတ်ပဲဖွင့်ဆိုချက်နဲ့ပိုကိုက်ညီတယ်လို့ဆိုရမှာပါမြန်မာနိုင်ငံမှာလူဦးရေစုစုပေါင်းရဲ့88ရာခိုင်နှုန်းဟာဗုဒ္ဓဘာသာတွေဖြစ်ပြီးဗုဒ္ဓဘာသာထွန်းကားရာအိန္ဒိယမှာလိုမြန်မာနိုင်ငံမှာဗုဒ္ဓဘာသာပြတ်ကွယ်မှာကိုစိုးရိမ်နေကြပြီးလူအများစုကရိုဟင်ဂျာတွေကိုဆန့်ကျင်ကြတယ်လို့ဒီအခြေအနေကိုမြန်မာစစ်တပ်ကရောအယက်သားအစိုးရကပါပြင်းပြင်းထန်ထန်ထောက်ခံတာတွေ့ရပါတယ်ဒေါ်အောင်ဆန်းစုကြည်အစိုးရပေါ်အရင်ကရှိခဲ့တဲ့အနောက်နိုင်ငံတွေရဲ့ထောက်ခံမှုကျဆင်းလာပြီးရခိုင်ပြည်ပခအရေးနဲ့ပတ်သက်လို့သူ့အနေနဲ့လူသိရှင်ကြားထုတ်ဖော်ပြောကြားဖို့ပြက်ကွက်နေတာဟာလေလူဝင်ကြတွေပေါ်ရက်စက်ကြမ်းကြုတ်တဲ့တွေကိုသူ့အနေနဲ့နားမလဲတာလားဒါမှမဟုတ်ဒီကိစ္စကိုဖုံးကွယ်ရမှာသူပါပါဝင်ပတ်သက်နေသလားဆိုပြီးမေးစရာဖြစ်လာပါတယ်လက်ရှိပြဿနာကိုအဖြေရှာဖို့မလွယ်တဲ့အချိန်မှာ2020ရွေးကောက်ပွဲဟာနှီးကလို့လာနေပါပြီ။ဒေါက်တာဆန်းစုကြည်ရဲ့ NLD အစိုးရအနေနဲ့လည်းရဝင်းကြတွေပေါ်ထားရှိတဲ့သဘောထားကမပြောင်းလဲသေးတာတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ခွဲခြားဆက်ဆံမှု၄ဟုံဟာတိုက်ခတ်နေစေဖြစ်တယ်လို့ပြသရာရောက်တဲ့အကြောင်းဆောင်းပါးရှင်ဂုံဒူးဆောင်ပမော့ခ်ဒေးဗစ်စတိုင်းဘတ်က2018နှစ်ချုပ်သုံးသပ်ချက်မှာဖော်ပြထားပါတယ်ရှင်။
ခုဆက်လက်ပြီးတော့မြန်မာဘော်ကုလသမဂ္ဂကဖိအားပေးနေမှုကိုရုရှားထောက်ခံမှာမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နေစဉ်ထုတ်ပရိုတမ်အလို့သတင်းစာကဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာဘော်မှာဖိအားပေးတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အားလုံးကိုထောက်ခံမှာမဟုတ်တဲ့အကြောင်းရုရှားကထပ်ပြောပြောဆိုလိုက်ပါတယ်။ရွှေစာပြိပခဖြည့်ရှင်းနှစ်ဖက်ညှိနှိုင်းဆွေးနွေးမှုအတွင်းအခုလိုထပ်ပြောလိုက်တာလည်းဖြစ်ပါတယ်။တရုတ်မှာကိုပိုင်မှုရှိတယ်လို့ပဲရွင်ဂျာအရေးမှာရုရှားရဲ့အနေအထားကတရုတ်နဲ့ဆင်တူတဲ့အကြောင်းရွင်ဂျာအရေးဟာနှစ်ဖက်ကြည့်နိုင်ပြီးတော့အဆုံးဖြတ်ရမယ့်အရေးဖြစ်တဲ့အကြောင်းတတပင်းလုံးကကျင်းပတဲ့ဘင်္ဂလားဒေ့ရှ်နဲ့ရုရှား58နှစ်ကြာလက်တွဲလာတဲ့ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးအလက်ဇန်ဒါအိုင်အက်နတ်တော့ဖ်ကအခုလိုပြောဆိုခဲ့ပါတယ်ရွှေဂျာရေးကိုဖြည့်ရှင်းဖို့မြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးတွဲအဖြေရှာဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကလိုလားပါတယ်။ဒီလိုလှုံ့ဆော်ဖို့ကုလသမဂ္ဂအတွင်ပြီးတဲ့ဥဆောင်ပြီးတော့အဆိုပြုလိုက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားနဲ့တရုတ်တို့ကဆန့်ကျင်ထားတာပါ။ဒီလိုဆုံးဖြတ်ချက်မျိုးကိုတရားကိုင်နှုံးတော်မထောက်ခံဘူးလို့ရုရှားသံတမန်ကြီးအက်နတ်တော့ဖ်ကပြောဆိုခဲ့တာပါ။မြန်မာပေါ်ဖိအားပေးရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကမထောက်ခံပေမဲ့လေရုရှားအနေနဲ့ဘင်္ဂလားဒေ့ရှ်အပေါ်မှာတော့အစဉ်ဆက်မပြတ်မကွက်ပဲအကူအညီပေးနေတဲ့အကြောင်းရုရှားသံတမန်ကြီးအက်နတ်တော့ဖ်ကပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်နိုင်ငံကြားဒုက္ခတွေပြန်လည်လက်ခံရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်နိုင်ငံကြားဒုက္ခတွေပြန်လည်လက်ခံရေးဆိုင်ရာနှစ်နိုင်ငံသဘောတူညီမှုရှိနေပြီးသားဖြစ်တဲ့အတွက်ရွှေကြီးမှာမြန်မာနိုင်ငံပေါ်ကုလသမဂ္ဂကဖိအားပေးတာကချုပ်ထွေးမှုတွေပိုပြီးဖြစ်စေမယ်လို့ယူဆတဲ့အကြောင်းသူကရှင်းပြပါတယ်ရွှေဂျာရီနေနဲ့လူသားဆန်ဆန်တိတ်ခါရှိရှိနေရရင်ကိုပြက်လာခွင့်ရှိတဲ့နဲ့ဆိုပြောလေအင်ဂနတ်တော့ဖ်ကပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂတ်လတုန်းကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရွှေဂျာ9သိန်းလောက်နေရရင်ကိုပြက်လာနိုင်ရင်အတွက်2019ခုနှစ်ဒီဇင်ဘာလကစပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ပူးတွဲပြီးတော့ Joint Working Group JWG ပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့ဒီနှစ်နိုဝင်ဘာလလယ်ကစပြီးတော့ရွှေဂျာရေပြန်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူတာတဲ့အစီအစဉ်မစတင်နိုင်သေးဘူးဆိုပြီးတော့လည်းရေးသားခဲ့ပါတယ်ရှင
်။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဒေါ်လာတန်နဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ။သို့တော့ရှင်များခင်ဗျာကျွန်တော်တို့ရဲ့စနေမနေ့ခင်း VOA အစီအစဉ်တွေကို Facebook ကနေအတန်နဲ့ထုတ်လွှင့်နေရမှာအစောပိုင်းတုန်းကစပိုင်းဆိုင်ရာချွေးရင်မှုတချို့ကြောင့်အတန်တိုးနေတာမျိုးအတန်မကြည်လင်တာမျိုးဖြစ်တာကို Facebook မှာသောရရှင်ကြီးရဲ့မှတ်ချက်တွေကိုတွေ့ရပါတယ်ဒီအတွက်တောင်းပန်အပ်ပါတယ်အခုတော့ကျွန်တော်တို့ပြန်လည်ပြုပြင်ထားပြီးမို့အတန်ပြန်ကောင်းနေပြီလို့ယူဆပါတယ်ခင်ဗျာအခုတော့ American EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ idiom ပဲကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါးစပ်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူညလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ကြေပေးခဲ့တယ်ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလေအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါလေ အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လနာတန်ကပို့ချခဲ့တာဖြစ်ပါတယ်အခုတော့အမျိုးသမီးကန္တာတင်ဆက်ဖို့အချိန်ရောက်ပါပြီကောလပိုနောက်ဆုံးလူမှုစစ်တမ်းကောက်ယူမှုအစ်စ်တစ်ခုရအမေရိကန်သမ္မတဂရိုဟောင်းမီရှယ်အိုဘားမားဟာအမေရိကန်ပြည်သူလူထုရဲ့ကမ္ဘာလေးစားအားကျမှုအခမ်းအနားဆုံးအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်သူ့ရဲ့အားကျအတူယူပွဲအကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြมาဖြစ်ပါတယ် You can bend but never break me cuz it only serves to make me more determined to achieve my final goal and I come back here I want to have a legacy of making theNext generation better than
ကျမချန်သာချင်ခဲ့တဲ့အမွေကတော့နောက်လာနောက်သားမျိုးဆက်တွေကိုကျမတို့ထဲပိုကောင်းအောင်လုပ်ပေးနိုင်ခြင်းပါပဲလို့ပြောသွားသူကတော့အမေရိကန်ရဲ့40လူမြောက်ပထမဦးဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးသမ္မတကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ3ရက်ကနေ7ရက်နေ့ထိတောက်ခံခဲ့တဲ့ Gallup ပိုးမှာအမေရိကန်နိုင်ငံသားတွေကိုမေးခဲ့တဲ့မေးခွန်းတစ်ခုကတော့လက်ရှိကမ္ဘာပေါ်မှာတက်ရှိထင်ရှားဘယ်အမျိုးသားနဲ့ဘယ်အမျိုးသမီးကိုအားအကျဆုံးလဲဆိုတဲ့မေးခွန်းမှာထိတ်ကပြေးခဲ့သူကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။လွန်ခဲ့တဲ့18နှစ်တာအတွင်းမှာတော့နံပါတ်1ချိတ်ခဲ့သူကတော့သမ္မတဂရိုဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟီလရီကလင်တန်ဖြစ်ပြီးဒုတိယနေရာမှာမီရှယ်အိုဘားမားက3နှစ်ဆက်တိုက်လိုက်ခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့မီရှယ်အိုဘားမားကပထမအိုပရာဝင်းဖရီးကဒုတိယဟီလရီကလင်တန်ကတတိယမီလနီယယ်ထရမ့်ကသုတ်ထဘီအမကြီးအလစ်စဘက်ကပြင်စမနှင့်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဆက်ထမလိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအားအကျဆုံးအမျိုးသမီးဖြစ်အတိမပြုခံခဲ့ရတဲ့မီရှယ်အိုဘားမားဟာအင်ဘူရိုမှာရှစ်နှစ်နေထိုင်ခဲ့ပြီးခင်မွန်းတဲ့အနားယူတဲ့အခါမှာသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီဖြစ်တဲ့ Becoming ဆိုတဲ့ခေါင်းကြီးနဲ့စာအုပ်အုပ်ထုတ်ဝေခဲ့ရမှာBecoming ဆိုတဲ့ခေါင်းစဉ်ဟာသူ့ဘဝရဲ့ခံယူချက်ကိုထင်ဟပေါ်လွင်စေတယ်လို့လေရုပ်တံနဲ့တွဲဆုံမိမြန်ကန်တစ်ခုမှသူကအခုလိုဖြေခဲ့ပါတယ
် Becoming just summed it all up in the preface you recall one of the things I say that is a question that I
Becoming ခေါင်းစဉ်ကအလုံးကိုချုပ်ပြီးရှင်းပြရာရောက်ပါတယ်ကျမစာအုပ်ဤတန်းမှာရေးထားသလိုပါပဲလူကြီးတွေကခရီးတွေကိုမေးလို့ရှိကြတယ်ကြီးလာရင်ဘာလို့ကြမဲပေါ့ဒီမိကုံကိုချမမကြိုက်ပါဘူးကြီးလာလို့ကိုဖြစ်ချင်တာဖြစ်ရင်အဲ့ဒါကပန်းတိုင်အဆုံးလားလို့မေးစရာရှိပါတယ်တကယ်တော့တင်ယူမှုဟာဘဝလျှောက်ဘယ်တော့မှမဆုံးပါဘူးအမြဲပဲအစ်စ်အစ်စ်တွေကရှိနေမှာပါလုံးဆုံးတက်မြောက်ပြီးလို့ကိုကိုကိုယူဆရင်တော့မှားမှာဖြစ်ပြီးဝင်းနေစရာကောင်းပါလေတကယ်တော့တင်စရာတက်စရာအတုယူစရာတွေဟာဘယ်တော့မှဆုံးကမ်းမတိုင်ပါဘူးဒါဟာဘဝရဲ့ရှင်သန်ကြီးမဲဖြစ်ပါတယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။ဒါကြောင့်သူစာအုပ်ခေါင်းစဉ် Becoming ဆိုတာဖြစ်ချင်တာဖြစ်လာဖို့ဆိုရမှာသူကငယ်စဉ်ဘဝတုန်းကသူဖြစ်ချင်တာဖြစ်အောင်ကြိုးစားခဲ့တာသမရကတော်ဘဝမှာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ခဲ့တာခုလက်ရှိနောက်ပိုင်းဘဝမှာလည်းဖြစ်ချင်တာလုပ်ချင်တာကိုဆက်လုပ်သွားဖို့သူကိုတွေ့ဖြစ်ရခရီးတွေကိုကိုကားပြီးရေးသားခဲ့တဲ့သူ့ရဲ့စာအုပ်ဟာ best seller အရောင်းရဆုံးစာအုပ်ရှင်းထဲမှာလည်းပါဝင်ခဲ့တာဖြစ်ပါတယ်။တကယ်တော့သူဟာဘဝမှာအနားယူတဲ့နေ့ဟာဘဝကိုလက်မြောက်အရှုံးပေးတဲ့နေ့ဖြစ်တယ်လို့လည်းခံယူထားတာဖြစ်ပါတယ်။သမ္မတဂရိုမီရှယ်အိုဘားမားနဲ့အတူ Gallup ပိုးမှာကမ္ဘာပေါ်မှာအားအကျအရဆုံးအမျိုးသားရှင်းမှာထိတ်ကပြင်းနေသူကတော့ခင်မွန်းဖြစ်သူဘရက်အိုဘားမားပဲဖြစ်ပါတယ်ခင်မွန်းဖြစ်သူဘရက်အိုဘားမားကိုယ်တိုင်ကလည်းဇနီးဖြစ်သူမီရှယ်အိုဘားမားကိုပါရမီဖြစ်ပျက်ဖြစ်ချီးကျူးမဆုံးရှိခဲ့တာပါ
For the past 25 years you have not only been my wife and mother of my children you have been my best friend You took on a role you didn't ask for, and you made it your own, with grace and with grit and with style and good humor.
။လွန်ခဲ့တဲ့22မိနစ်တာကာလအတွင်းမီရှယ်ဟာကျွန်တော်ရဲ့ချစ်စနီးကျွန်တော်သမီးတွေရဲ့မိခင်ဖြစ်ရုံနဲ့မကအားထားရဆုံးမိဆွေကောင်းလေးဖြစ်ပါတယ်။အစားကသမရကတော်မလုပ်ချင်မိမဲ့လို့လဲနူးညံ့သိမ်မွေ့စွာနဲ့ပဲမလျှော့တဲ့ဇွဲလုံးကနဲ့သိခါရှိရှိနားလည်မှုပြသပြီးတာဝန်ကြီးခဲ့သူဖြစ်ပါတယ်။အိမ်ပြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပင်းနိုင်ခဲ့သူလည်းဖြစ်ပါတယ်။သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာနဲ့မျှော်မှန်းချက်ထားခဲ့တာဖြစ်ပါတယ်။မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်။နိုင်ငံဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။1964ခုဇန်နဝါရီလ19ရက်နေ့မွေးနေ့ရှင်မီရှယ်လော်ဘွန်ရော့ဘင်ဆန်ဟာအီလီနွိုက်ပြည်နယ်ရှီကာဂိုမှာမွေးဖွားခဲ့ပြီးဖခင်ဖြစ်သူဖရန်စစ်ရော့ဘင်ဆန်ကရှီကာဂိုမြို့ရဲ့ရေပိစက်ကုမ္ပဏီတစ်ခုမှာအမှုတန်းဖြစ်ပါတယ်။မိခင်မယ်ရီယန်ရှီလ်ရော့ဘင်ဆန်ကကနဦးကအင်ရှင်မဖြစ်ခဲ့ပြီးသူသမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်ရှိမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးစင်ဆက်တွေကတော့လူမဲကြီးကျွန်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ပရင်စတန်နဲ့ဟာဗာ့ဒ်တက္ကသိုလ်တို့မှဥပဒေဝတ်ကိုရရှိခဲ့သူဖြစ်ပါတယ်။ဘရက်အိုဘားမားနဲ့1992ခုနှစ်မှာပူဇာဆုံးခဲ့ပြီးနောက်မလာရဲနဲ့ဆာရှာဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေခင်မွန်းဖြစ်သူတမရဖြစ်လာရကအင်ဗျူရိုကိုရောက်ခဲ့တာဖြစ်ပါတယ်။မီရှယ်အိုဘားမားအနေနဲ့တမရကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဗျူရိုမှာပြောကြတဲ့မိကူးကတော့ပညာရေးဝန်ထမ်းများကိုဖြစ်ပါတယ်။အဲ့ဒီမိကူးနဲ့မှအမှတ်ရစရာအချက်ကတော့
The young people here.And the young people out there, do not ever let anyone make you feel like you don't matter or like you don't have a place.
ဒီနေရာမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ခွမှာရှိတဲ့လူငယ်တွေကိုရောကျမပြောလိုတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချံမနေကြဘူးပဲဖြစ်ပါတယ်။အားလုံးမှာအခွင့်အရေးရှိကြပါတယ်။ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်။ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလိုတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူးကိုကြိုးစားမှရမှာဖြစ်ပါတယ်ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မကြိုးစားပဲမနေကြပါနဲ့အရင်ခေတ်ဆက်ဆက်ကလူငယ်တွေကြိုးစားခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြည်ကြရမှာဖြစ်ပါတယ်အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်နိုင်ငံမှာဖြစ်သမျှကိုစိတ်ဝင်စားကြပါနိုင်ငံသားတူတာဝန်ကိုကြည်ကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်ဒါမှလည်းအောင်မြင်မှုရမယ်ကိုယ့်မိသားစုကိုကိုယ်ရှာဖွေလုပ်ကျွေးနိုင်မယ်ကိုယ့်လူအဖွဲ့အစည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်သမရဂရောဖြစ်အိမ်ပြုတော်မှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့တူဒီသတင်းပတ်ရဲ့မြို့သူများကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။သူ့အမွေနဲ့ကတော့စိတ်ရင်းစေတနာရင်းနဲ့ကွပုံမွေနေနေနဲ့တိတ်ခါရှိရှိနဲ့ဘာမဆိုမှမှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစရာမလိုဘူး။ကို project တစ်ခုလုပ်တော့မယ်ဆိုလဲလူနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြေမော်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြေမော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာအဲ့ကမ်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူရင်းနဲ့တပါးတဲ့ဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်ထပ်အမေရိကန်နိုင်ငံမှာရှိတဲ့စေရတဲ့ကိုမှအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတော့ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်သူရတာပညာရေးလည်းမိမောင်းထိုးပြတယ်။နောက်ပြီးတော့ဘလောက်ပဲစားတက်တက်လုပ်ကြရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေ။ကျမ်းမာရေးတက်ကလည်းအရေးကြီးတယ်။အစားတောက်နေတဲ့ပတ်သက်ပြီးတော့သူအဲ့လိုမျိုးပြောရဲဆိုတော့အဲ့ဒါတွေကသူ့ကဲ့သို့ဝင်နေကြန်ခဲ့မှာပေါ့နော
်။ဒေါ်လာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရအပြီးမှာတော့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါမြန်မာနိုင်ငံရဲ့တက်တူတူဖော်ရေးကဏ္ဍဘာကြောင့်မတိုးတက်ပဲရှိနေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွန်ရဲ့အမြင်ဒုတိယပိုင်းကိုဒီတစ်ပတ်မှာတင်ပြပေးပါမယ်
ဆက်ထုတ်ပြီးတရားစားစားပြီးတိုက်ပြီးအမျိုးသားတက်ဖို့ညမတာစီးပွားရေးလာလာကောင်းတဲ့ဟိုအခွင့်အရေးတွေရှိရတာနဲ့နော်ကျွန်တော်တို့ကလို့ပြောမယ်ဟိုဘိုးပြူမှာကြောက်တဲ့စစ်တေကြီးလိုပဲဘာမှမလုပ်ရသေးခင်စိုးရင်စိတ်ကြီးများပြီးရောစီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကြိုင်နေပြီးအောင်မရှိလို့ပြပိုအခွင့်အရေးတွေရတယ်ပိုစံစားလေဆိုတဲ့အနေထားကိုဒီနေ့နေထားရောက်ရှိနေဖြစ်ပါတယ
်စီမင်းစီကန်းတွေထုတ်မယ်ဆိုရင်တတူတူးဖော်ဖို့အတွက်မတူးဖော်ခင်မှာဘာတွေလုပ်တင်လဲဆိုတာတွေကိုပါအသေးချာသိဖို့လိုပါတယ
်တတူတူးတယ်ဆိုတာကအီရန်တစ်ခုမှာအီက1500ပဲကြည့်ပြဒီကကမြေပေါ်ရေးဆွဲမယ်ဖြစ်ပေါ်နိုင်တဲ့ပိုတန်ရရှိတဲ့ area အလားအလာကောင်းတဲ့ area ကိုရှာဖွေမယ်အလားအလာကောင်းတဲ့ area ကိုရှာဖွေပြီးတဲ့အခါမှာအပေါ်တိကျတဲ့ဒီဒီမတင်လေးဆွဲပြီးတော့စက်တက်တိုက်တာမယ်လူသားစိတ်ကူးတယ်လို့ပဲနော်သူကလူအရင်ဓာတ်ပုတ်တွေတူးပြီးတော့ဒီအောက်ကကြောက်ခဲနေပူကြရေးယူမယ်တွက်ပြီးတော့တတုတိုက်ပမာဏကိုကျန်ရင်တွက်မှာပေါ့နော် P1 P2 P3 စသည်ဖြင့်တွက်ပြီးပါသိကြပြီဆိုရင်အဲ့ဒီတတုတိုက်ရဲ့ data ကိုသဘောတူတဲ့ data ကို mining engineer ကိုပေးတယ်အတူရင်းအင်ဂျင်နီယာကဒါကို mind design ဆိုရင် cost လောက်ရှိမလဲတက်တယ်ဘယ်လိုထုတ်အောင်လဲတက်တယ်ဥပမာထုတ်မလား underground ထုတ်မလားသတိဖြင့်ပြီးတော့မှဒီတက်တူတန့်စင်နဲ့ methodology engineer အဲ့တက်တူထွက်လာရင်တန့်စင်ကြီးဘယ်လောက်ရှိမလဲဘယ်လိုစနစ်နဲ့တန့်စင်မလဲဘယ်လောက်ရင်းမြစ်ရမလဲဆိုတက်တယ်ပြီးတော့မှအဲ့တက် cost ကြီးအားလုံးကို common cost ကြီးအားလုံးတက်ချက်ပြီးမှ investor ခေါ်တဲ့ရင်းမြစ်နိုင်ငံတွေကိုတင်ကြတာပါရင်းမြစ်နိုင်ငံတွေကနောက်9နှစ်တမို့နောက်10နှစ်ဒီတက်တူကြီးကဘာမှဈေးကဘယ်လောက်ဖြစ်နိုင်မလဲသူတော်ကိုတက်ချက်ပြီးမှသူရင်းတယ်ဆိုတော့သူပြည့်စုံချိန်ကြမှတက်ထုတ်တွင်လုပ်တော့မယ်ဆိုတော့ပဏာမအစဖြစ်သွားတယ်အဲ့ချိန်ကြမှလူသားချင်းထုတ်တော့မယ်ထုတ်လို့မှုလုံကလုပ်တော့မယ်လို့သုံးပြတဲ့အချိန်ကြမှခုနပြောတဲ့သဘောပေါက်ဝင်ကာကွယ်ရမယ်အချက်လက်တွေ EIA report တွေ EIB report တွေကိုတွန်းရမယ
်တက်ထုတ်တူဖော်မှုကြောင့်ပဝန်ချင်းကိုဘယ်လောက်ရိုက်ခတ်မှုရှိမယ်ဝင်းချင်မပြည့်စည်အောင်ဘယ်လို season ထိမ့်သိမ့်မယ်ဆိုတာကိုတင်ပြတယ်ဒီ EIA EMP အစီရင်ခံစာတွေထုတ်တဲ့အဆင့်ဟာတတုမိုင်းတစ်ခုဖြစ်လာစေမယ်နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီအစီရင်ခံစာတွေကိုအရင်တင်ခိုင်းနေတာတွေ့ရတယ်လို့ပြောပါတယ
်အခုကကြောင်းမြန်ပေါ့တော့ကျဥ်ကအရင်ကကျမအရင်လားမသိလုံငန်းမစခင်စာရွက်ပေါ်မှာရေးတဲ့စောက်ဝင်းကျင်ကာကွယ်ရေး EMP လို့ဘာလို့ဆိုတာဒါစောသေးတယ်အဲ့ပေါ်မှာပဲလုတ်ပိုင်ခွင့်တစ်ခုအနေနဲ့ဘုရားအတက်ကိုကြားစစ်ကြည့်အားကြီးဖြစ်နေတယ်ဘာမှမဟုတ်ပဲနဲ့ဒီလိုကမြေပေါ်ရေးဆွဲတဲ့စံတော်တိုက်တာတာနဲ့တင်ပဝန်ကြီးဒီလိုချိကျတဲ့ဆိုရင်ပြီးတော့ဘလူနာတဲ့ကုန်ကြစိတ်တွေနဲ့အချိန်တက်ကြတဲ့ပဝန်ကြီးသူတည်တဲ့စာရန်းတွေစာရွက်ပေါ်မှာပြုစုနေတာပြီဒါလည်းလွန်ဖတဲ့အချက်တစ်ချက်ကြီးကျွန်တော်တိတိကျကျကျွန်တော်ပြောလိုပါတယ်တတုတစ်ခုသူ့အစဉ်ကအဝိဇ္ဇာလေးတယ်တကြီးဗမာနိုင်ငံတနိုင်ငံမှာလည်းတတုထုတ်လုပ်တဲ့ဒီဧရိယာကြီးဗမာတနိုင်ငံလုံးရဲ့ပိုင်နဲ့ဒီဧရိယာစုစုပေါင်းရဲ့အတမလေးဂျာခင်လုံးပဲရှိပါတယ်ဒါကိုသတိပြုပြန်တော့ရပါတယ်သတိပြန်ထင်းရပါတယ်မြေတိုင်းလည်းမပြည့်စည်ပါဘူးပြည့်စည်မှဆိုလို့သူကင်ကာကွယ်ရင်းနဲ့တရားဝင်လုပ်တဲ့အခက်အခဲကြီးကြံ့ကြတဲ့အခါမှာတရားဝင်လုပ်တာတွေကပို့ပြီးတော့မြန်ဆန်လာပြီးတော့တရားဝင်လုပ်တာတွေများလာရင်လည်းပဲပြည့်စည်မှကြောက်လို့တရားဝင်လုပ်ငန်းတွေပို့ကြံ့ကြတယ်ကြံ့ကြလေးတရားဝင်လုပ်ငန်းတွေပို့များစေများလာရင်တရားဝင်လုပ်ငန်းတွေကြောင့်ခုနပြောတဲ့တကယ်တမ်းတူးတဲ့အခါကျပြည့်စည်လာပြီးတော့ထိတ်ထိတ်ငွဲ့လူတွေကလည်းမရှိပါဘူး
မြန်မာနိုင်ငံကသွားလာရခက်ခဲတဲ့ဝေးလံကောင်းတီးတဲ့ဒေသတွေမှာရှိတဲ့တတုတိုက်တွေမှာတွေ့ရတတ်တာကဘ ഹു တုတ္တသိမ့်မရှိသေးတဲ့ဒေသခံတွေကိုအဖွဲ့အစည်းတချို့ကလှည့်ပြားတာမျိုးလို့ပြောပါလေ
။ဒီကတော့အားနည်းတဲ့ဒေသခံတွေကိုမျိုးစုံနဲ့စီရစာပဲပြောပြောအကြပ်ပဲအဖွဲ့အစည်းပဲဆူဆူဒီလိုရအတရားဝင်မှမဖြစ်တရားဝင်မှမဖြစ်ပဲလေရောဒီယာမှာဆိုလူသားကျင်ရင်ကားစီးဖြူလိုက်တာနဲ့အဲ့ဒီဘက်ကျေးဇူးရှင်ဘွေကြီးဖြစ်ပြီးတော့တရားဝင်တူးနေတာအဲ့ဒီဘက်ကရွာသားတွေပတ်စံနဲ့တုတ်သေးပြီးတော့တရားဝင်လာတဲ့အဖွဲ့တွေကိုတရားဝင်အောင်တောက်ကွက်ခိုင်းနေဆန္ဒပြခိုင်းနေတာအဲ့တရားမလုပ်တဲ့လူကတရားဝင်ချင်းပြီးတော့တရားဝင်လုပ်ပြီးတော့တနည်းကလုပ်မဲ့ပညာရှင်ရှိတဲ့အဖွဲ့တွေကဝင်လို့မရတော့ဘူးဒီလိုခြေကအဓိပ္ပာယ်အားနည်းတဲ့ဒီလူတွေကိုလည်းတလွဲချင်းတွဲအောင်လို့တရားတွေခေါ်ဒီအကျိုးစီးပွားကိုရှည်တမ်းတင်တဲ့အဖွဲ့အစည်းကလည်းမြန်မာနိုင်ငံမှာညှပ်တဲ့ညားလာတာကိုလည်းပြန်လဲသုံးသပ်ကျက်မှတ်ဖို့လိုလိမ့်မယ
်ဒါအပြင်တတုတူးဖော်ခွင့်အတွက်တက်တန်းတူရမှာနှစ်ဆက်ဆက်အခွန်တွေဆောင်ပြီးစနစ်တကျလုပ်နေတဲ့တတုဒွန်းတွေအတွက်လွယ်ကူအောင်လုပ်ပေးတင်ပါတယ်
။ဒါရီအောင်ကအတွက်တစ်ခုတခန်းပြုတ်ပြရမယ်။တတုတစ်ခုဆိုအနည်းဆုံးအနည်းအစိတ်50ပြရမှာ။၅နှစ်၅နှစ်ဆိုရင်တူးတယ်ဆိုတာတခါတခါတူးလိုက်ရင်အောက်ခြေလူတန်းစားရည်ရဲ့နားလျောင်းလိုက်ပြောရတယ်ဆိုရင်ဆရာမဟုတ်ဘူး။ဒီကိုပလီကြီးမေးတီတောင်းတင်းကသူထုတ်လို့တဲ့ကာလမှာလည်းဤစစ်တွေပန်းကလာအထွတ်တဲ့တတုကိုလည်းအချိုးကျအစိုးရကိုပေးသလားအခွန်တွေဆောင်သလားအဝင်ကြီးတွေ့ရဘူးအားနဲ့အောင်ဒီဘလူကာကွယ်မထိကြရဘလူကာကွယ်ထားတယ်လေဘလူသိသိထားတယ်လေရကျိုးရကျိုးလေးဒီဘာတွေလုပ်တယ်လဲဆိုတော့အဲ့တာတဲ့ဒီလာနေတဲ့ဒိုက်တာကရှိပြီးသားပဲ တော့အတော်တကူဆက်လက်လုပ်နိုင်အောင်ပြေးဖို့လိုတယ်။ပေါင်းနိုင်ငံကစစ်တမ်းရှိတဲ့ကမ္ဘာကျော်မှန်းညာကိုပြစ်စည်းသွားပြီ။ဘာလို့လဲဆိုတော့တရားဝင်ထုတ်ပြန်သူတွေကိုဆက်ခဲအောင်လုပ်လိုက်တာဖြစ်တယ
်။တတုကန္နာဟာမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတာကြောင့်တီးခြားဝန်ကြီးဌာနတစ်ခုထားပြီးထိန်းချုပ်တင်တယ်လို့လည်းမြင်ပါတယ်။
တတုကန္နာကြီးမြန်မာနိုင်ငံမှာအရေးကြီးပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကသဘောထားသဘောဝါချင်းအခြေခံချင်းမတူတော့ဥမာတတော်လုပ်ငန်းနဲ့စတ်ထုလုပ်ငန်းဒီမျိုးပေါ်မျိုးအောက်တွေကကွာပါတယ်။ဘဝချင်းမတူပါဘူး။အခိတ်တခါကမနေချမှာလေဒီကနေ့တခုတည်းဘဝဖွဲ့ထားတယ် Ministry of Natural Resources and Environmental Conservation သဘောတရားစာသားနဲ့ပဝန်ကြီးတိတ်တိတ်ကိုဒီခါနာဆိုမနေချမှာဖွဲ့တယ်။အခုသူကပြစ်ကစောင်းလိုက်ပါတယ်။သူက Land Water and Mineral Resources Ministry လို့ပဲလုပ်တိုက်တယ်။ဒီကြီးရတဲ့တန်စာတာတွေမှာပါတဲ့အတွက်ဒီကိစ္စတွေမှာအလုံး land department ကို water department ကို mineral တွေအလုံးမှာအကုန်လုံးပေါင်းတဲ့ဝန်ကြီးဌာနတစ်ခုအဲ့တော့ငွေကပေါင်းထားတဲ့ environmental conservation ကိုလည်းတပွားပေါင်းခြင်းကာကွယ်ထိန်းသိမ်းရေးကဝန်ကြီးဌာနကပြောရောက်သွားလဲဆိုတော့ climate change and environmental ဝန်ကြီးဌာနအဲ့ဒီကြီးပြောင်းထားလိုက်တယ်။ဒါလေးတွေကိုလည်းကြည့်ပြီးဥပမာယူဖို့လိုပါတယ်။ကျွန်တော်တို့ကအထုအသေးအနေနဲ့ကျွန်တော်တို့သိရှိကြလေးတွေကိုအကြမ်းင်းပြကြတာဖြစ်ပါတယ်။အထုကဏ္ဍသိုးသက်ပြီးမသိုးသက်ခြင်းကအထုထိုးသက်သူပေါင်းတဲ့တာဝန်ရှိတယ်။ဒီလိုမျိုးတွေပေါ်ထုတ်တဲ့သူတွေဘဝကလည်းရင်းဆွဲတဲ့သူတွေမတော့ဒီဝန်ဆောင်ဖို့ဌာနမှာလည်းတာဝန်ရှိတယ်။ပညာရှင်ပေါ်လည်းအဲ့ဒါကိုအားလုံးကပေါင်းသိတာဝန်ရှိတယ်။
မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးရင်လည်းပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE အထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE မှာတည်တခြင်းတောင်းညင်တယ်ဆိုရင်တော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေပိုင်း 6:00 ထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ 19.25 တို့မှာဖမ်းယူနိုင်ပါမယ်။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြမှာဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ပြင်နေတယ်ဆိုပေမဲ့လည်းအမေရိကန်စစ်ဘက်အရာရှိအနေနဲ့ဆီးရီးယားမှာအခြေအနေတွေပြောင်းလဲမရှိအောင်သတိထားနေကြပါတယ်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းကမန်ဘေ့ဆိုတဲ့မြို့ကိုဆီးရီးယားစစ်တပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့မနေ့ကကြေညာခဲ့တာဟာမဟုတ်မှန်ဘူးလို့အမေရိကန်ဘက်ကညင်းပါတယ်။မန်ဘေ့မြို့ပြင်ဘက်မှာခြေဆိုင်နေတဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ကနေဟာလေနေရာရွှေ့ပြောင်းမှုတွေမရှိဘူးလို့အမေရိကန်ကာကွယ်ရေးအရာရှိသူက VOE ကိုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့လုံခြုံမှုရှိဖို့နဲ့ဆီးရီးယားကနေစနစ်တကျပြန်လည်ထွက်ခွာဖို့ကိုပဲအောင်းဆိုင်ထားတယ်လို့ဆိုပါတယ်။မက္ကဆီကိုနဲ့အမေရိကန်ကြားမှာတဒိုင်းခတ်ဖို့အသုံးစရိတ်ကိုလွှတ်တော်ကမပေးဘူးဆိုလို့ရှိရင်မက္ကဆီကိုနဲ့အမေရိကန်နယ်စပ်တစ်လျှောက်လုံးပိတ်ပစ်ပြီးတော့ Honduras, Guatemala နဲ့ El Salvador နိုင်ငံတွေအတွက်အမေရိကန်ကပေးနေတဲ့ထောက်ပံ့ရေးအကူအညီတွေကိုဖျက်တော့ပြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲ Twitter ကနေတစ်ဆင့်ချိန်ချောက်ရေးသားလိုက်ပါတယ်။သမ္မတနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအဆင်မပြေတာကြောင့်အစိုးရရန်ရရတွေရပ်တန့်လာတာတပတ်ရှိတော့ပါပြီ။အခုလာမဲ့တနင်္ဂနွေနေ့မှာကျင်းပမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုကင်းစင်ပြီးတော့ဆက်ဖက်မှုမရှိတဲ့ငြင်းချမ်းပြီးတော့အလုံးပေါင်းနဲ့ဖြောက်မှန်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့အကြောင်းကလပ်မကအတွင်းမှုချုပ်အန်တိုနီယိုဂွန်တရက်စ်ကကျွန်တော်ပြင်းနေတော့ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲနီးလာတဲ့များအတိုက်ခံပါတီဝင်တွေဖမ်းခံရတဲ့ရေတွက်ကလည်းတော်တော်များများရှိလာနေတာပါ။ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်ပွားနေတဲ့လက်နက်ကင်ပြစ်ပကတွေတွင်ရက်ဆက်ကြမ်းပစ်ချုပ်မှုတွေအတန်ကိုခံရတဲ့ကလေးငယ်ရေတွက်ဟာအခု2018ခုနှစ်တွင်တိတိတသာတိုးလာနေတယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးငယ်ရေမှုဝင်ကပြောပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာကလေးငယ်တွေထောင်နဲ့ချီတဲ့ရိုဟင်ဂျာကလေးငယ်တွေကို UNICEF ကဘက်ကလည်းဒီစိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကူညီရတယ်လို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုအခုကြောင်းလင်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမဤတန်စင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ Kelvin Fowler ဖြစ်ပါတယ်။ VOA American တန်ရဲ့မနက်ပိုင်းစနေနေ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှိများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.